ပြင်သစ်နဲ့ဂျာမနီနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနှုန်းမြင့်တက်နေတာကိုထိန်းချုပ်ဖို့တနိုင်ငံလုံးအသွားအလာပိတ်ပင်မှုလော့ခ်ဒေါင်းကိုဒုတိယကြိမ်ချမှတ်လိုက်ပါတယ်။တောက်ကြံတွေကစပြီးအကျုံးဝင်မဲ့တလားကြာအသွားအလာပိတ်ပင်မှုကြောင့်ပြင်သစ်နိုင်ငံမှာစားတောက်ဆိုင်ဘားဆိုင်နဲ့ကော်ဖီဆိုင်တွေအပါအဝင်မဖြစ်မနေဖွင့်ဖို့မလိုအပ်တဲ့စီးပွားရေးလုပ်ငန်းတွေအလုံးကိုပိတ်ထားရမှာဖြစ်ပါတယ်။အလုပ်လုပ်ဖို့ဈေးဝယ်ဖို့နဲ့စီးရုံစီကံသွားတဲ့သူတွေကိုသာအိမ်ပြန်ထွက်ခွင့်ပြုမှာဖြစ်တယ်လို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကရုပ်သံကားတဆင့်ပြောကြားခဲ့ပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလန်မာကယ်ကလည်းပြည်နယ်16ပြည်နယ်ကခေါင်းဆောင်တွေနဲ့ဆွေးနွေးအပြီးမှတလားကြာလော့ခ်ဒေါင်းကြီးညာလိုက်ပါတယ်။စားတောက်ဆိုင်နဲ့ဘားဆိုင်တွေပိတ်ထားတာအပြင်အားကစားရုံတွေနဲ့ပြဆက်ရုံတွေကိုတနင်္လာနေ့ကစပြီးတော့ပိတ်ရမှာဖြစ်ပါတယ်။ဒါပေမဲ့ဈေးဆိုင်နဲ့စံသားဆိုင်တွေအပါအဝင်လုပ်ငန်းအတော်များများကိုတော့ဆက်ပြီးတော့ဖွင့်ခွင့်ပြုထားပါတယ်။ကျောင်းတွေကိုလည်းဆက်ပြီးဖွင့်ထားမှာဖြစ်ပါတယ်။တကဘာလုံးအတိုင်းအတာအရာကြတာဗရီးနီအထိသေဆုံးသူကတိတသမတသန်းအပါဝင်ကိုဗစ် -19 ကူးစက်ခံရသူ44တသမ4သန်းရှိပါတယ်။အိန္ဒိယမှာကူးစက်သူအရေအတွက်8သန်းကျော်နဲ့ကူးစက်မှုနှုန်း8တသမ8သန်းရှိတဲ့အမေရိကန်ပြည်ထောင်စုရဲ့နောက်ကဒုတိယလိုက်နေပါတယ်။အမေရိကန်နိုင်ငံမှာတော့အစားအစာနဲ့စီးဝါးကုကေရေးဌာနကကိုဗစ် -19 ကာကွယ်ဆေးခွင့်ပြုချက်ရတာနဲ့တပြိုင်နက်လူတိုင်းကိုကာကွယ်ဆေးအခမဲ့ထုတ်နှံပေးသွားမယ်လို့အစိုးရကျန်းမာရေးဆောင်ရှောက်မှုဌာနအကြီးအကဲစီမာဗာမာကပြောပါရရှင်။